ရှိခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှနိုင်ငံခြားသားတွေထက်သွင်းဖွဲ့စည်းမဲ့ကိစ္စကိုရှိခိုင်အမျိုးသားပါတီရဲ့လွတ်တော်အမတ်ကကန့်ကွက်ကြောင်းအရေးကြီးအဆိုကိုလွတ်တော်မှတင်တွင်းပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့အဝေဖန်မှုနဲ့ကြုံတွေ့နေရတဲ့ရှိခိုင်ပြည်နယ်တွင်ပဋိပက္ခကိုဖြေရှင်းဖို့ကြိုးစားတဲ့နေရာမှာနိုင်ငံခြားသားတွေကိုထက်သွင်းဖွဲ့စည်းတာဟာရှိခိုင်အရေးကိုနိုင်ငံတကာအရေးကိစ္စဖြစ်သွားစေနိုင်တယ်ဆိုပြီးအခုလိုကန့်ကွက်ရတာဖြစ်တယ်လို့အရေးကြီးအဆိုတင်တွင်းခဲ့တဲ့ပေါ့တော်လွတ်တော်အမတ်ဦးအောင်ကျော်စံကပြောပါရယ်မတင်ငေထိုက်ကဦးအောင်ကျော်စံကိုဆက်သွယ်မေးမြန်းလာမှာအခုလိုစပြီးပြောပါရယ
်ကျွန်တော်ကဆိုရင်ဆိုရင်လည်းဆိုတာကတာမန်ပြည်တွင်းကလူတွေလုတာတော့ခက်ခက်အောင်မဲ့ကိစ္စကိုအန်ရသားတွေပေါ်ပြီးတော့မှလုံမယ်ဆိုတော့မအောင်မြင်နိုင်ဘူးပို့ပြီးဇလန့်ချေစရာပဲရှိတယ်လို့မြင်လို့ကျွန်တော်တို့ကန့်ကွက်တာပါ
ဒီနိုင်ငံတကာကဟိုလေးစားခံရတဲ့လူတွေပါဝင်လာမယ်ဆိုတဲ့အခါမှာရခိုင်အရေးမှာဘယ်နှစ်ဘက်ကြားမှာဂျားလူအနေနဲ့များမဖြစ်နိုင်ဘူးလားရှင့
်ဂျားလူကတော့မဖြစ်နိုင်ဘာလို့ဆိုသူရဲ့အာဘော်အရာဟိုအရင်သူတို့ရဲ့ history ကိုကြည့်လိုက်တဲ့အခါကျတော့လူခွင့်ရလူခွင့်ရနဲ့တောက်ချောက်អော်လာပြီးကမှာအဲတစ်ခါတည်းကိုရက်ထားတယ်ကျွန်တော်တွေ့ရတယ်အဲကြောင့်ဒီတစ်ခါမှလည်းဘယ်လိုပဲလာလိမ့်မယ်လို့ကျွန်တော်အဆို proposal ထဲမှာလည်းပါပါကျွန်မယုံပို့မှုပေါ့လေ
ဆရာတို့ကဒီတစ်ဖက်ကဒီမွတ်စလင်အတိုင်းဝိုင်းဘက်ကိုပို့ပြီးတော့ဒီလူတွေဟာရက်တီလိမ့်မယ်လို့များဆိုလိုပါသလားဆရာ
အဲ့လိုကတော့တရားဝင်တော့ပြောလို့တော့မရဘူးသို့တော်တန်လျာရှိတယ်ပေါ့ဆရာ
အဲ့တော့ဒီကော်မရှင်ထဲမှာဒီဦးဝင်းမရာတို့လိုထင်ရှားတဲ့ရခိုင်ကိုစလဲတော်ကြီးတွေလည်းပါပါတယ်ဆရာဒီမွတ်စလင်ဘက်ကနဲတောင်နေတယ်လို့တောင်ပြောလို့ရမလားမသိပါဘူးအဲ့တော့ဒီကော်မရှင်အပေါ်မှာရောဆရာတို့အနေနဲ့ဟိုအားရကျင့်တတ်မှုမရှိဘူးလား
ကော်မရှင်ပေါ်မှာအားရကျင်နာမှုမရှိဘူးလို့တော့ပြောဘူးကျွန်တော်တို့ကော်မရှင်ကိုဖျက်ဆီးလိုက်ပါလို့မပြောဘူးဒီလူတွေကိုတိုင်းသားနေနဲ့စားထုတ်လိုက်ပါလို့သာပြောတာဟိုကျွန်တော်ဖျက်ဆီးကုန်မပြောဘူးကော်မရှင်ကလုပ်တဲ့အလုပ်ကိုလည်းကျွန်တော်မခံခွက်ဘူးဖော်ရီနာကိုခံခွက်တာ
အဲ့တော့ဆရာတို့ဒီနေရာမှာဘယ်သူတွေနဲ့အစားထိုးဖို့များဆရာတို့ရည်ရွယ်ထားတာရှိပါသလား
ကျွန်တော်တို့မှာတော့ဘယ်သူရဲ့ဘဝရဲ့လို့တိတိယယူထားတာမရှိဘူးတိုးတော်လည်းပဲကျွန်တော် proposal ထဲမှာလည်းပါတယ်ဟိုတိုင်းသားညီကိုများတွေကပဲရှိတင်တယ်ဆိုတာတိုင်းသားညီကိုတဲ့မှာလဲအဖလက်ဒီရှင်းနေတက်ကနီရှင်းနေရှိတာကိုပြဆိုတော့အဲ့ဒီပုံကိုယ်တွေနဲ့အသာထိုးပါ
ပြည်သူလွတ်တော်မှာတင်သွင်းတဲ့အရေးကြီးအဆိုကိုဆွေးနွေးဖို့လွတ်တော်ရဲ့အဆုံးအဖြတ်အရဆွေးနွေးဖို့လွတ်တော်ဥက္ကဋ္ဌကသဘောတူလိုက်ပြီးလာမယ့်သတင်းပတ်အတွင်းဆွေးနွေးကြမှာဖြစ်ပါတယ်။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစားပြုလွတ်တော်အမတ်တွေကြီးစိုးတဲ့လွတ်တော်ရင်းမဲခွဲရမှာတော့အနိုင်ရနိုင်ချေမရှိဘူးလို့လည်းအရေးကြီးအဆိုတင်တဲ့ပေါ့တော်လွတ်တော်အမတ်ဦးအောင်ကျော်စံကပြောပါတယ်။နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနကထုတ်ပြန်ထားချက်အရဖွဲ့စည်းမဲ့ရခိုင်ပြည်အကြံပေးကော်မရှင်မှာတော့မြန်မာနိုင်ငံသားအဖွဲ့ဝင်နဲ့အတူကုလအတွင်းရေးမှူးချုပ်ဟောင်းကော်ဖီအာနာနဲ့နိုင်ငံတကာကထင်ရှားကြော်ကြားသူ၃ဦးလည်းပါဝင်မှာဖြစ်ပါတယ်